အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကစစ်တပ်ကတုတစ်ခုမှာဒီကနေ့တနင်္လာနေ့မနက်ပိုင်းတိုက်ခိုက်ခံရမှုအတွင်းအာဖဂန်အမျိုးသားစစ်တပ်ကတပ်ဖွဲ့ဝင်12ဦးသေဆုံးပြီး16ဦးဒဏ်ရာရခဲ့ပါတယ်စစ်တပ်ကတုကိုလုံခြုံရေးယူထားတဲ့စစ်တပ်တပ်ဖွဲ့ကိုတိုက်ခိုက်ခဲ့တာဖြစ်ပြီးစစ်တပ်ကတုကိုမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရဒါဝဲလ်စ်ဝါဇီရီကပြောပါတယ်မာရှယ်ဖာဟင်အမျိုးသားကာကွယ်ရေးတပ်ကတော်အနီးမှာမိုးလင်းပြီးချိန်ထိဆက်ပြီးတော့တိုက်ခိုက်ခဲ့ကြတာလို့မျက်မြင်တွေ့သူတွေကပြောပါတယ်အသေးခံဘုံခွဲသမား5ဦးကတိုက်ခိုက်ခဲ့တာလို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ပထမ2ဦးကအဝင်ပေါက်မှာအသေးခံဖောက်ခွဲလိုက်ပြီးကျန်တဲ့3ဦးတို့ကအထက်ကိုဝင်ဖို့ကြိုးပမ်းခဲ့ကြတာမှာဒီထဲက2ဦးကိုအာဖဂန်အမျိုးသားတပ်ကပြစ်တက်လိုက်ပြီး2ဦးကိုတော့အသေးခံဘုံနဲ့အတူဖမ်းမိခဲ့ပါတယ်တိုက်ခိုက်မှုကိုသူတို့လုပ်တာလို့အစ္စလာမ်ရဲ့အစွန်းရောက်အဖွဲ့ IS တို့ကသူတို့ရဲ့ AMEC သတင်းအေဂျင်စီကနေပြောဆိုထားပါတယ်။ကာဘူးမြို့တော်မှာရဲတပ်ဖွဲ့ဝင်အများပြားအပါအဝင်လူပေါင်း100ကျော်တေဆုံးခဲ့ရတဲ့ပြီးခဲ့တဲ့သတင်းဘက်ကုန်ပိုင်းတိုက်ခိုက်ခံရမှုကြီးအပြီးရက်ပိုင်းအတွင်းဒီကနေ့ထပ်ပြီးတော့တိုက်ခိုက်ခံရတာပါ။စနေနေ့ကပုံခွဲတိုက်ခိုက်ခံရမှုကြီးအတွေ့မနေ့တနင်္ဂနွေနေ့ကခြေခွဲ1နဲ့ပွဲနေ့အဖြစ်သတ်မှတ်ခဲ့ပြီးဒီကနေ့ကိုလည်းအလတ်ရဲ့အဖြစ်သမ္မတအာရှရက်ကာနီကကြေညာထားတာပါ။မနေ့ဖြန်အင်္ဂါနေ့မှာတော့တေဆုံးခဲ့ကြရသူတွေအတွေ့နိုင်ငံတော်ဝတ်ပြုဆုတောင်းပွဲကျင်းပကြဖို့လည်းစီစဉ်ထားပါတယ်။ဒီကနေ့တိုက်ခိုက်ခံရမှုဟာဆိုရင်တော့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကာဘူးမြို့တော်ကိုရောက်ရှိနေခြင်းနဲ့လဲတိုက်ဆိုင်နေတာဖြစ်ပါတယ်